Welcome to the Voice of America in Burmese.
မင်္ဂလာကြကြမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇွန်လ22ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဂိုင်းကီလိုမီတာ25 32 51နဲ့ဆိုင်းနမီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမမရှင်
ကျွန်မကတော့စုမြတ်မမအီရန်ပေါ်ဆီးရီးယားတိုက်ခိုက်ဖို့အမေရိကန်သမ္မတကအမိန့်ပေးခဲ့ပြီးမှပြန်ရုပ်သိမ်းခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။ဟောင်ကောင်မှာအငင်းပွားစရာဖြစ်နေတဲ့ဥပဒေကြမ်းကိုအပြစ်သက်ရုပ်သိမ်းပေးဖို့ထောင်ထဲချီတဲ့ဆန္ဒပြသူတွေဒီကနေ့ချီတဲ့ဆန္ဒပြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညာပိုင်းရဲ့ထိတ်တဲရောက်သတင်းလွှာတွေကတော့မြမစိုးရနဲ့စစ်တပ်ပေါ်မှာအရေးယူဒဏ်ခတ်ဖို့ပါတီနှစ်ရက်ပေါင်းအဆိုပြုတဲ့ဥပဒေကြမ်းဘာမအက်ကိုတော့အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီကမနေ့တုန်းကအတည်ပြုလိုက်ပါတယ်ဒီပေါ်မှာမြမစိုးရဘက်ကဘယ်လိုတုံ့ပြန်ပါသလဲ
Genocide နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဟာကိုသူတို့ဆောင်ရွက်စစ်ဆေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွဆွဲပြီးတော့ဆောင်ရွက်စစ်ဆေးတဲ့ဟာတွေ
ဒီကြောင်သတင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ရှင်နောက်ပြီးတော့ဒီရခိုင်အေအေတက်နဲ့ဆက်နွယ်တယ်ဆိုပြီးဒေသခံတွေကိုအများပြဖမ်းဆီးနေပါတယ်ကြားပြည်နယ်လိုက်ကော်မြို့မှာတော့တရားစွဲခံထားရတဲ့ကြားလူငယ်တွေဒီကနေ့ပဲကိုယ်တိုင်သွားရောက်ပြီးဖမ်းဆီးခံကြပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာတော့စွန့်အင်ချွေတာဖို့မြို့တော်သူမြို့တော်သားတွေတစ်ပေတထောင်စိုက်ပျိုးနေကြပါတယ်ဒီလိုသတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရေစုံကတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အီရန်နိုင်ငံပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကခြားသာရေးဒီပါခွင့်ပြုချက်ပေးခဲ့ပြီးမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေနဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေဘက်ကတစုံတရာပြောဖို့ညှဉ်းဆန်နေကြပါတယ်။အီရန်နိုင်ငံတွေကရေဒါတွေနဲ့ဒုံးပစ်ဆင်တွေလိုပြင်ပတ်တချို့ကိုတိုက်ခိုက်ဖို့အတွက်သမ္မတထရမ့်ကအစကအမိန့်ပေးခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကြီးကစတင်သတင်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်ထောင်လှမ်းရေးအဝေးထိန်းဒရုန်းယာဉ်ကိုအီရန်ပစ်ချခဲ့တဲ့အပေါ်လက်တုံ့ပြန်တိုက်ခိုက်ဖို့သမ္မတခွင့်ပြုချက်ပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်ကို Washington Post သတင်းစာကြီးနဲ့တခြားသတင်းမီဒီယာတွေကလည်းထုတ်ပြန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲအီရန်ပေါ်တိုက်ခိုက်မယ်ဆိုတဲ့သမ္မတထရမ့်ရဲ့တတိပေးချက်ကိုအိုမန်နိုင်ငံကနေတဆင့်ကြားသာရင်းနှီးညကရရှိခဲ့ကြောင်းအီရန်အစိုးရကရိုက်တဲ့သတင်းကိုပြောကြားခဲ့တယ်လို့ရိုက်တဲ့သတင်းကလည်းထုတ်ပြန်ပါတယ်။အမေရိကန်ထောက်လှမ်းရေးဒရုန်းကိုအီရန်ပစ်ချခဲ့ရဒေသမှာရှိတဲ့ပါရှန်ပင်လယ်ကွင်းနဲ့အိုမန်ပင်လယ်ကွင်းတွေရှိရာပေါ်မှာအမေရိကန်လေယာဉ်တွေမပြန့်တမ်းရလို့တားမြစ်တဲ့အရေးပေါ်အမိန့်ကိုဖြီတောင်စုလေကြောင်းပြန်တမ်းရေးဆိုင်ရာတာဝန်ရှိသူတွေကြားသာပေးနေညပိုင်းကထုတ်ပြန်ခဲ့ပါတယ်။ဟော်မုဇ်ရေလက်ကြားပေါ်ကနိုင်ငံကလေကြောင်းပိုင်နဲ့ထဲပြန်တမ်းနေစဉ်မှာအီရန်ဘက်ကထောင်လိုင်းရဲ့ဒရုန်းကိုပစ်ချခဲ့တာလို့အမေရိကန်ဘက်ကပြောခဲ့တယ်လို့သိက္ကိုမှားယွင်းတဲ့လုပ်ရဖြစ်တယ်လို့သမ္မတထရမ့်ကဖော်ပြပြောဆိုထားပါတယ်။အမေရိကန်ဒရုန်းယာဉ်ကလို့ဆိုတဲ့အစိတ်ပိုင်းတချို့ကိုအီရန်ဘက်ကဒီကနေ့ပြသပြီးအီရန်လေကြောင်းပိုင်နဲ့ထဲကိုဝင်လာခဲ့တာတပ်တွေဖြစ်တယ်လို့အီရန်ရဲ့ Revolutionary Guards အထူးတပ်ဖွဲ့လေကြောင်းဆိုင်ရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်။
ဟောင်ကောင်မှာကျောင်းသားထောင်ပေါင်းများစွာဟာအနောက်ရောင်တွေဝစ်ဆင်ပြီးဒီကနေ့မှာချီတက်ဆန္ဒပြခဲ့ကြပြီးတော့အငြင်းပွားစရာဖြစ်နေတဲ့တရားခံလွှဲပြောင်းရေးဥပဒေကြမ်းကိုလုံးဝပြန်ရုပ်သိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam နှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကြောင့်ရင်ကျောပိတ်ဆို့တာတွေဖြစ်ခဲ့ပြီးတော့ဟောင်ကောင်ဥပဒေပြုလွတ်တော်ကိုဥတီယာလမ်းမကြီးလည်းပိတ်ဆို့သွားခဲ့ပါတယ်။ဟောင်ကောင်အစိုးရကတော့ဒီကနေ့မှာလွှတ်တော်အဆောက်အအုံပိတ်ထားခဲ့တာပါ။ဒါပြင်ဂျော်လာ12ရက်နေ့ကဆန္ဒပြပွဲကိုထိရုံလို့ပြောဆိုတာကိုဟောင်ကောင်အာဏာပိုင်တွေအနေနဲ့ပြန်ရုပ်သိမ်းဖို့ဖမ်းဆီးရတဲ့သူတွေကိုပြန်လွတ်ပေးဖို့သူတို့ကိုဆွဲဆိုထားတဲ့မှုတွေကိုပြန်ရုပ်သိမ်းဖို့နဲ့ရဲတပ်ဘက်ကလက်တော်ဆန္ဒပြမှုတွေအတွင်းအင်အားသုံးနေနေတာကိုစုံစမ်းစစ်ဆေးဖို့ကိုဆန္ဒပြတဲ့သူတွေကဒီကနေ့မှာတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအစိုးရဘက်ကတော့ဒီတောင်းဆိုမှုတွေကိုတစုံတရာတုံ့ပြန်တာတော့မရှိခဲ့ပါဘူး။ပြီးခဲ့တဲ့အင်္ဂါနေ့ကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကအခုလိုအဆိုးပြုလိုက်တဲ့ဥပဒေကြောင့်နိုင်ငံရေးမတည်ငြိမ်နေဖြစ်ပြီးတော့ပြဿနာတွေဖြစ်ခဲ့ရတဲ့အပေါ်မှာတောင်းပန်ခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲက2012ခုနှစ်မှာတရုတ်သမ္မတရှီကျင်းပင်အာဏာရလာပြီးနောက်ပိုင်းအကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်။တရုတ်ဆိုရကတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုထောက်ခံပြီးဆန္ဒပြပွဲကိုဥဆောင်သူတွေဟာအနောက်နိုင်ငံအစိုးရတွေနဲ့ပူးပေါင်းကြံစည်တာဖြစ်တယ်ဆိုပြီးတော့ဆွဆွဲထားပါတယ်ခင်ဗျာ။
တရုတ်သမ္မတရှီကျင်းပင်ရဲ့မြောက်ကိုရီးယားနိုင်ငံခီးစဉ်ဒီကနေ့အဆုံးသတ်ပါတယ်။နှစ်ရက်ကြာခီးစဉ်တွင်မှမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်သမ္မတရှီကအားပေးခဲ့တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးမှုတွေရှေ့မတိုးနိုင်ဖြစ်နေတဲ့အခြေအနေကိုကြော်လွှားနိုင်ဖို့အတွက်ထိရောက်တဲ့အခန်းကနေဆောင်ရွက်ပေးဖို့လဲကမ်းလှမ်းခဲ့ပါတယ်။ nuclear ye swinwin mu ri yet ni da ne patat lo tu a ni ne american bo sait shi tha da lo tat sai nu ri cha na phet lak khan nai me a che ni yak pho myon lin tha de lo kim jong an ga tamara si go pyo ga de a chang tyo so ya shin hwa tadin ne ma pho pya ba de kaung saung myaw swinwin ga ja de kaisa do do mya mya bo na le mu a myin chin tu ga ja bi po bi khai ma de sat sai ye ti sa pho tbo tu ga ja de lo myaw korea a so ya ye kcn ni tadin ga di ka ni thau pyan ma de Yang Korea ni dia orang yang jah, pihatau lo mian ni ni sesan ye si de lo, Kim Jong Un ngah popya biar Soviet dia utam rasa ia kizin go cimong e barai. American utam rasa ni di G20 tadi siwe buan cimpa me, cipan mah dia utam rasa tu sambut tempat tempat lo mahwe, dia utam rasa ham Yang Korea ni ngah go tu yau dalai cipai.
Dia orang ngah mewazari ni letup pu yang sa kahre, si orang asal ni ngah ni ga mewazmi tetang jago. Bigger and market and I get a little deal so I got digni Pyojala Bare, bigger and house Kuna Jalagani, Zamalati, Yama Tank Cambodia, Laune, Vina Nanganiga, Yetapor in a Pudra Pilo Kate and Nemuri, Twin, Kalisa Kunyakula Kate and Angaja, Tionanga, Mabi Lunar, Wunitana Gatopiane, Jinajama, Pobia Tavari, Til Mudar in a letter, Mesto, Bidot Mudmi, Go Lenya, Panzi, Yaucha Mune, Nangajada. เนี่ยเข้าเสียป่าวเองมาติงอาดูจะท่องตัวอย่างเจ้ากูเลยพันธุ์สิ่งเกลือลูกจีนยาจะมาพบยาทับอะไรมาจากเงี้ยในป่านี่ตัวปีด้วยเนี่ยในเงี้ยจะยาตัวตัดชัวฮะแต่ไอ้นี่จะในเงี้ยนี่ก็มีดมีดีกูลูกกันยาเมย์ไอ้เนี่ยพี่ว่าเมสุเรกรีตูเรปีบีพยายามตุยสังเกตุลูกจะชัวสูพันธุ์สิบียังชักขยันเลยลูกมีดมีดลงจอยวันจีก้าพี่ว่าเลยแม่ก็มีวันที่จะก้าเจ็ดเลยมีดมีเงี้ยฮะบอกว่าจะติดตามเมสุเรยงจีจันเนี่ยเดี๋ยวมีดอะไรเนี่ ကျွန်တော်တို့ကတရားကိုသူတို့ဆောင်ရွက်စစ်ဆေးတဲ့ဟာတွေနဲ့ဖန်ဆီးခံရမှုအပြင်ပြည်သူ့စာလုပ်ငန်းတွေမှာလည်းအသုံးချခံခဲ့ကြပါပါတယ်ခင်ဗျာ
ရေမရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ခန်းနဲ့10:00ထိ 92.5kHz တိတိကို6000 95.3kHz ကို3000ခွန်ကညပိုင်းတို့မီတာ95kHz ကို3000ခွန်ကညပိုင်းတို့မီတာ95.3kHz ကို3000ခွန်ကညနဲ့ပြထုတ်လွှင့်ပေးပါတယ်ရှင်။သောက်ဆန်နေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်တယ်လို့ဆိုတဲ့မြန်မာအစိုးရစစ်တပ်အပေါ်အရေးယူခံခဲ့ရေးပါတီနှစ်ပေါင်းအဆိုပြုတဲ့ဥပဒေကြောင့်ကိုအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီကကြာတာရင်းနေမှာအတည်ပြုလိုက်ပါတယ်။ကော်မတီအဖွဲ့ဝင်အားလုံးထောက်ခံခဲ့တဲ့ဘာမာအက်ဥပဒေကြောင့်ဟာအောက်လွှတ်တော်မှာအခုရောက်ရှိနေပြီးဆွေးနွေးမဲခွ ဒီနေ့မှာကျွန်တော်တို့ကတရားကိုသူတို့ဆောင်ရွက်စစ်ဆေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့တော့ကျွန်တော်တို့အတရားကိုသူတို့ရဲ့လုပ်ရတဲ့စစ်တပ်အပေါ်သူတို့ရဲ့လုပ်ရတွေအတွက်ရေးယူဖို့လိုအပ်တယ်လို့အောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌအယ်လီယတ်အန်ဂေါ်ကပြောကြားခဲ့ပါတယ်။ဘာမအက်ဥပဒေချမ်းနဲ့မှာမြန်မာစစ်တပ်မှာပြုတ်ပြင်ပြောင်းလဲမှုတွေမလုပ်မချင်းအမေရိကန်ကစစ ဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဗဏ္ဍာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးဖို့နဲ့တွင်းထွက်ကြောင်းမြတ်တူးဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်အခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်လို့ပြုပြင်ပြောင်းလဲရေးတွေကိုအားပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ဥပဒေကြမ်းကိုအောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါအတည်ပြုမယ်လို့မျှော်လင့်တယ်လို့ဒီလွှတ်တော်အမတ်ကော်မတီဥက္ကဋ္ဌ Elliot Angle ကပြောကြားပါတယ် Burma Act နဲ့ဆင်တူတဲ့ Defense Authorization Act ဥပဒေကြမ်းလုံးကတော့မြန်မာနိုင်ငံဆိုင်ရာအပိုင်းကိုအောက်လွှတ်တော်မှာအတည်ပြုနိုင်ခဲ့ပေမယ့်အထက်လွှတ်တော်ကအတည်မပြုနိုင်တဲ့အတွက်ဥပဒေဖြစ်မလာခဲ့ပါဘူးရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရရောစစ်တပ်ကပါလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့ဆက်ဆွဲချက်တွေကိုလက်မခံပေမယ့်ပြစ်မှုကျူးလွန်ခဲ့တဲ့ဆိုသူတချို့ကိုတော့အရေးယူခဲ့ပါတယ်
ယူကရိန်းနိုင်ငံရှေ့ပိုင်းမှာမတည်မငြိမ်ဖြစ်နေတာနဲ့ပတ်သက်ပြီးဥရောပသမဂ္ဂ EU ကရုရှားနိုင်ငံမှာဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံထိုးပြစ်လိုက်ပြီးတော့မလေးရှားခီးတဲ့တင်လင်းပြစ်ချခံလိုက်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုမှာလည်းရုရှားနိုင်ငံအနေနဲ့ပူးပေါင်းပါဝင်ဖို့ကိုတောင်းဆိုလိုက်ပါတယ်။မင်းသဘောတူညီချက်ကိုအကောင့်ထဲမပေါ်နိုင်ခဲ့တာကြောင့်ရုရှားနိုင်ငံအပေါ်နောက်ထပ်6လထပ်ပြီးတော့အရေးယူလိုက်တာကိုအားလုံးကတညီတညွတ်ထဲထောက်ခံခဲ့ကြတယ်လို့ EU ပြောခွင့်ရကမနေ့ကပြောကြားလိုက်ပါတယ်ယူကရိန်းနိုင်ငံရှေ့ပိုင်းမှာရုရှားကကြောတောနောက်ခံပေးထားတဲ့သဘုံတွေနဲ့ယူကရိန်းတပ်တွေကြာတိုက်ပွဲတွေရပ်တန့်ဖို့2014 Minsk သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါနောက်ထပ်ဒီကြားအရေးယူပိတ်ဆို့မှုတစ်ခုကတော့ EU အနေနဲ့ရုရှားကတည်ယူထားတဲ့ Crimea ဒေသမှာစီးပွားရေးလုပ်ငန်းတွေမလုပ်ဖို့တားမြစ်ထားတာဖြစ်ပြီးတော့ဒါကိုလည်းနောက်ထပ်တစ်နှစ်ထပ်တိုးလိုက်ပါတယ်ဒီ EU အနေနဲ့ယူကရိန်းရှေ့ပိုင်းမှာထုတ်ပေးနေတဲ့ရုရှားနိုင်ငံကူးလက်မှတ်တွေကိုအတိမတ်မပြုတ်ဖို့စဉ်းစားနေတယ်လို့လည်း EU ဘက်ကပြောပါတယ်ခင်ဗျာ
Georgia Nanga Bali Mama, Russia Ludoma, Mingo, Georgia Gerago, Machina, Santa Piadurin, Yeri Jama, Chada Brini, Yavanga, Tigio, Chikabiro, Bali Mane, Dreamwin, Joza Durigo, Sheriga, Rabba Chiri, Nye Yubong, Rin, Pika Lusu, Quegebari. အထီးကရုံးတွင်မှာရဲသား၃၉ယောက်၃၀ဆေးရုံတင်ခဲ့ရတယ်လို့အစိုးရတာဝန်ရှိသူကပြောကြားပါတယ်။လွှတ်တော်ဥက္ကဋ္ဌနေရာကနေရုရှားအမတ်ကမင်းကွန်းပြောကြားတာကိုမကျေနပ်တာကြောင့်လွှတ်တော်ဥက္ကဋ္ဌနဲ့ကက်ဘိနက်ဝန်ကြီးအဖွဲ့တွေကအကြီးအကဲတာဝန်ရှိသူတချို့နှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူထောင်ထဲချီဟာရဲလုံခြုံရေးအတားအဆီးတွေကိုကြော်ဖြတ်ပြီးတော့လွှတ်တော်စာအုပ်ရဲ့ဝင်ဖ ရုရှားဟာဒီနယ်မြေသိမ်းပိုက်သူအဖြစ်မြင်နေပြီးတော့အစိုးရအနေနဲ့ရုရှားအစိုးရအပေါ်ကင်ွယ်တဲ့နေရာမှာပြောညံ့လွန်းတယ်လို့ပြောနေကြပါတယ်
ဒီနေ့နိုင်ငံမှာကျင်းပနေတဲ့2019 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့ American team ကဆွီဒန်ကို၂ဂိုးကိုမရှိနိုင်နိုင်သွားခဲ့ပါတယ်။ဒါကြောင့် American team ဟာအုပ်စု F မှာ၃ပွဲတိုင်း၉မှတ်နဲ့အုပ်စုပုံဖြစ်ပြီးတော့ဒုတိယဆင့်ရှုံးထွက်ကိုတက်သွားပါတယ်။ဒီအုပ်စုကတခြားပွဲစဉ်မှာတော့ Chile ကထိုင်းကို၂ဂိုးကိုမရှိနိုင်သွားပေမဲ့ပွဲပြီးကနေမှရတဲ့ penalty မဝင်တာကြောင့်အုပ်စုအဆင့်ကပဲထွက်လိုက်ရပါတယ်။ဒါကြောင့်ဒီအုပ်စုကနေ American နဲ့ Sweden တို့နောက်တစ်ဆင့်တက်သွားခဲ့ပြီးတော့ American team ကတော့ဒုတိယအဆင့်မှာ Spain အသင်းနဲ့တွေ့မှာဖြစ်ပါတယ်ခင်ဗျာ။
တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြမစစ်တပ်ကကျူးလွန်နေတဲ့လူမျိုးတုံးတက်ဖြတ်မှုအပါအဝင်လူခွင့်ချိုးဖောက်မှုတွေအတွက်ခိုင်မာတဲ့ပြုပြင်ပြောင်းလဲရေးတွေမလုပ်ဆောင်ဘူးဆိုရင်မြမစစ်တပ်ကိုအမေရိကန်ကစစ်ရေးအရအကူအညီပေးတာရပ်တန့်တာအပါအဝင်ပြည်ဝင်ခွင့်ဗီဇာနဲ့တခြားဗန္ဓာရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေလုပ်ဆောင်မဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကမနေ့ဇွန်လ20ရက်နေ့မှာမဲခွဲအတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းဒီဥပဒေကြမ်းထဲမှာဖော်ပြထားတဲ့လူမျိုးတုံးတက်ဖြတ်မှုဆိုတဲ့စကားလုံးကိုတော့မြမစိုးရအနေနဲ့ကန့်ကွက်ကြောင်းမြန်မာနိုင်ငံသားရဲ့ဌာနကကန့်ကွက်လိုက်ပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုက်စူးစီးတင်ပြထားတာနားဆင်ပါရှင
်အမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဂျာတာပရိနေမှာတခက်နဲ့မဲခွဲအတည်ပြုလိုက်တဲ့ဥပဒေကြမ်းအရမြန်မာစစ်တပ်မှာပြည်ပြောင်းပြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးအပါအဝင်စစ်ရာဇဝမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအလုံးကိုအစီအခံပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဗန္ဓာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့အဲ့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးဖို့နဲ့တွင်းထွက်ကြောင်းမြတ်တူဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်ကအခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြည်ပြောင်းလဲရေးတွေကိုအားပေးဖို့အစတဲ့အချက်တွေပါဝင်ပါတယ်။အမေရိကန်လွှတ်တော်ကသူ့လုပ်ပိုင်ခွင့်အရအခုလိုဥပဒေကြမ်းရေးဆွဲအတည်ပြုလှုပ်ဆောင်တာတွေကိုကန့်ကွက်စရာမရှိပေမဲ့ဒီဥပဒေကြမ်းထဲမှာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုထည့်သွင်းဖော်ပြထားတဲ့ကိစ္စကိုကန့်ကွက်ကြောင်းမြန်မာနိုင်ငံရဲ့ဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတုံ့ပြန်ပြောဆိုပါတယ
်ဂျီနိုဆိုက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဟာကိုသူတို့စုံစမ်းစစ်ဆေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စစ်ဆွဲပြီးတော့စုံစမ်းစစ်ဆေးရတဲ့ဟာတွေကကျွန်တော်တမခံနိုင်ဘူးဆိုတာတော့ကျွန်တော်တို့တောက်လျှောက်ပြောတာဟာတွေရှိပါတယ်။နောက်ပြီးကျွန်တော်တို့ပြည်ပမှာလည်းစုံစမ်းစစ်ဆေးနေတဲ့ဟာတွေရှိပါလိမ့်မယ်ထပ်ပြီးတော့လေ။ဆိုတော့အဲ့ဒီဟာလေးတွေကတော့ကျွန်တော်တမခံနိုင်မှာပေါ့။အဲ့ဒီဂျီနိုဆိုက်ဆိုတုံးဆွဲတာနဲ့ပတ်သက်ပြီးတော့
ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့သဘောထားကိုမသိပေမဲ့မြန်မာအစိုးရအနေနဲ့ကတော့နိုင်ငံတကာကဆွဆွဲပြောဆိုနေတဲ့လူခွင့်ရေးချိုးဖောက်မှုဆိုတဲ့ကိစ္စရပ်တွေအတွက်ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိကြောင်းဦးချမ်းအေးကဆက်ပြောပါတယ
်တမတော်ပိုင်းကိစ္စတွေတော့ကျွန်တော်တိကျမသိပါဘူးအဲ့တော့ကျွန်တော်တို့ဘက်ကတော့သူ့အပါဝင်ဒီဘက်ကတော်တော်များများတော့ကျွန်တော်တို့ကသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ကကျွန်တော်တို့ကဝန်မလေးပါဘူးနိုင်ငံနဲ့ဖွင့်လာတယ်ဒါပေမဲ့ပူးပေါင်းဆောင်ရွက်မှုတွေကတော့ကျွန်တော်ကဟာဒီကြောင့်ပိတ်သွားတယ်အများကြီးရှိပါတယ်ဒီလိုမျိုးအခုပေါင်းဆောင်တဲ့နိုင်ငံကိုမရွေးဘဲနဲ့ PRP ပို့ဆိုတဲ့နိုင်ငံကိုရွေးတဲ့ကိစ္စတွေကြောင့်ပြိတ်သွားတာတွေတော်တော်များသူတို့ဘက်ကပြိတ်သွားတာပါကျွန်တော်တို့မကြသိရင်တော့လည်းကျွန်တော်တို့ EU နဲ့မြန်မာနဲ့ကျွန်တော်တို့ဟိုမှာကစွန့်ပြီးပွဲတစ်ခုလုပ်တယ်အဲ့ဒါလည်းဆရာတို့ကျွန်တော်တို့တွေ့လိုက်ပါမှာ EU ဆိုတာကကျွန်တော်တို့နိုင်ငံပေါ်မှာလူခွင့်နဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့နိုင်ငံပေါ်မှာဟို resolution တွေချပြီးတော့ကျွန်တော်တို့ PRP နေတဲ့ဒါအဖွဲ့အစည်းတစ်ခုပေါ့เนาะဆိုတော့ဒီ PRP နေတဲ့ဟာတွေကိုလည်းကျွန်တော်တို့ကလက်မခံဘူးဒါပေမဲ့လည်း dialogue တွေရောလမ်းကြောင်းကိုကျွန်တော်တို့ကဖွင့်ထားတယ်ဖွင့်ထားတဲ့အတွက်ကျွန်တော်တို့ဆွေးနွေးတယ်ဆွေးနွေးတဲ့အတွက်တရားနည်းတွေကပုံပုံသိရှိအောင်ကျွန်တော်တို့ဒီဘက်မှာ ပါပြီပို့ပြီးပို့လုပ်နိုင်မလဲဆိုတာရယ်ကျွန်တော်တို့ဆောင်ရွက်နေတာတွေသိအောင်အရှင်းပြရယ်ကျွန်တော်တို့ကပက်စတီတက်လာအောင်ကျွန်တော်ကြိုးစားနေတဲ့ဟာတွေရှင်းပြရယ်ဒီကအားမျိုးလေးတွေရှိတယ်ပေါ့နော်ရှိတော့ကတော့ကူပေါ်မှာဘယ်စလူရှင်းလဲကူပေါ်မှာဒီလိုမျိုးဟိုပြပေးနေတဲ့အဖွဲ့အစည်းတွေနဲ့တော့ကျွန်တော်တို့ကကူပေါ်ဆောင်ဖို့မလေးဘူးဆိုတာကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေကတက
VOA ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဥမ္မာမောင်ဆိုးဟာမြန်မာနိုင်ငံရေးလှေလာတုံးတက်သူတဦးဖြစ်ပါတယ်။သူကအမေရိကန်အောက်လွှတ်တော်ရဲ့ဒီလှုပ်ဆောင်ချက်ဟာအာဏာရအနေနဲ့အစိုးရအနေနဲ့လက်ရှိမြန်မာစစ်တပ်ကကျွလွန်နေတယ်ဆိုတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်မှုမရှိဘူးဆိုတာကိုပြသရရောက်ကြောင်းပြောပါတယ
်။စစ်တပ်တွေအကျိုးသက်ရောက်မှုဘလောက်ရှိမလဲတော့မသိဘူးကွာ။အစိုးရတော့လွတ်သွားလိမ့်မယ်ထင်တယ်။ဆိုလိုတာကတော့ NLD အစိုးရအနေနဲ့ဒီကိစ္စအနေမှာပါဝင်ပတ်သက်မှုမရှိဘူးဆိုရဲအဖြစ်မျိုးထွက်သွားလိမ့်မယ်။ဘာလို့ဆိုတော့ဘာလို့လက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည် NLD အစိုးရအနေနဲ့ဒီကိစ္စအနေမှာပါဝင်ပတ်သက်မှုမရှိဘူး။တက်ကပဲပါဝင်ပတ်သက်မှုရှိနေတယ်ဆိုရဲရက်လက်မျိုးထွက်သွားလိမ့်မယ်ထင်ပါတယ်။ NLD တို့မှမှတော့ကောင်းသွားတာဗျ။ဒီလိုဖြစ်လာတာ NLD တွေကောင်းသွားတာလို့မြင်ပါတယ်။
အခုလိုနိုင်ငံတကာရဲ့ဖိအားပေးလှုပ်ဆောင်မှုမျိုးကအနေဒီအစိုးရနဲ့စစ်တပ်အကြားစစ်ဆန်ညီနေမှုတွေပိုဖြစ်လာအောင်ဖိအားပေးလိုက်တယ်လို့ဖြစ်စေတယ်လို့လည်းသူကပြောပါတယ်
။ဆိုချိုးထွက်မှုတွေဆိုင်တော့ကျွန်တော်ထင်တာကတော့စစ်ဆန်ညီနေမှုပိုလွန်လာနိုင်တဲ့ဘက်ကပိုများမယ်ထင်ပါတယ
်။အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွတ်တော်အမအဲလီယိုအန်ဂယ်နဲ့အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှနဲ့ပစိဖိတ်ရေးရာဌာနကွဲဥက္ကဋ္ဌဟောင်းဒီပပလီကန်အမစတိဗ်ချာဘော့တို့ဇွန်လ2ရက်နေ့ကပူတွဲအဆိုပြုတင်သွင်းခဲ့တဲ့ဥပဒေမူကြမ်းကိုဇွန်လ20ရက်နေ့မှာအတည်ပြုပေးလိုက်တာပါ။ဒါပေမဲ့ဒီဥပဒေကြောင်းကိုအောက်လွှတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်တာ။အဲဒီကတစဉ်အထက်လွှတ်တော်မှတင်သွင်းပြီးမဲခွဲအတည်ပြုတာတွေလှုပ်ဆောင်ကြဖို့လိုပါသေးတယ်။အဲဒီနောက်မှာမှတမရကလက်မှတ်ထိုးအတည်ပြုပေးလိုက်မှသာဥပဒေအဖြစ်တည်ရှိမှာဖြစ်ပါတယ်။အရင်ကအလားတူဥပဒေကြမ်းတွေအောက်လွှတ်တော်ကအတည်ပြုပေးခဲ့ဘူးပေမဲ့လည်းအထက်လွှတ်တော်ကပယ်ချခဲ့တဲ့အတွက်အထက်လွှတ်တော်မှလည်းဆုံးသတ်သွားခဲ့လေရှိတာကြောင့်ဒီဥပဒေကြောင့်ဟာလဲ Republican အများစုကြီးဆိုးထားတဲ့အထက်လွှတ်တော်မှာရပ်တန့်သွားမယ်အလားအလာရှိနေပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုဆက်ပြီးတင်ပြပေးချင်ပါတယ်စီရေးပြည်ပခတွေဖြစ်ပွားနေစေရခိုင်ပြည်နယ်ထဲမှာတော့အေးရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့ဆက်နွယ်နေသူတွေအဖြစ်နဲ့နောက်ထပ်ဖမ်းဆီးမှုတွေရှိနေပါတယ်ဒီကနေ့မှလဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါတောပြင်ကျေးရွာသားအများအပြားကိုစစ်တပ်ကနေဖမ်းဆီးသွားတယ်လို့ဒေသခံအကူအညီပေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်မြမတမတော်ဘက်ကတော့မတင်ကြတဲ့သူတွေအဖြစ်နဲ့ဖမ်းဆီးထားတဲ့သူက10ဦးသာရှိတယ်ဆိုပြီးပြောဆိုခဲ့တာပါရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါဗျ
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါင်တိုးပြင်ကြီးပါဘက်မှာမြန်မာစစ်တပ်ကနေဝိုင်းပတ်ပိတ်ဆို့ထားပြီးရွာသားတွေကိုဖမ်းဆီးမှုတွေပြုလုပ်ခဲ့တယ်လို့ကိုရိုင်းတွားရောက်ခဲ့တဲ့စစ်ရှောင်းကူညီရေးဖွဲ့တဘာဝနတိဆရာတော်ကအခုလိုမိန့်ပါတယ
်။ဦးဇင်းပေါင်တိုးပြင်တော့ရောက်ပြီးရွာထဲမှာအကားတွေမရှိကြတော့အားလုံးဆက်ပြေးလာ။ဒေါ်လေးမှာတော့တိုက်ခိုက်နေရွာအပြည့်ကြီးတစ်ခုတွေဖြစ်နေတယ်။မြို့ပြည်ကတော့ပြည်မှာမဟုတ်တော့ဘူးဒေါ်လေးမှာသမဘာရရတော့လူလူနဲ့ခြိုက်တိုက်ပြည့်တယ်ကလူအလုံးကိုဖမ်းနေတာဗျ။ခမန်းကြီးကအလုံးကပြောကြတာတော့ဒီနေ့ဆေးလေးပြောကြတယ်။ဒါမဲ့ဦးစင်းနောက်တစ်ခုတီးခဲ့ရတာကဒီနေ့မနက်ပိုင်းမှာ၄ယောက်ထပ်ဖမ်းတယ်။အလုံး24ယောက်တော့ရှိပြီ။သူတို့ခေါ်ပေါ်ပြီးလာပေးတော့တော့ဒီလိုကြောင့်ဒီမှာမကြည့်အောင်ကြည့်နေတာ
။မနေ့နေ့လယ်ပိုင်းမှာမြန်မာစစ်တပ်ကပေါက်တော့ပြင်ရွာဖက်ကိုရောက်လာပြီးရွာသားတွေကိုဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တာပါ။ဒေသခံတွေကတော့ရွာသား24ဦးကိုဖမ်းဆီးသွားတယ်လို့ပြောဆိုပေမဲ့လည်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့မသိင်္ဂဝဲလူ10ဦးကိုသာဖမ်းဆီးခဲ့တယ်လို့အခုလိုပြောပါတယ
်။နောက်ဦးကဒီပါ5ဦးလာတော့ကျွန်တော်မသိင်္ဂဝဲ10ယောက်တော့ဖမ်းဆီးခဲ့တယ်။အဲ့တော့မြောက်ဦးကမြောက်ကျောင်းတော့ကျွန်တော်ကတ်ဖို့
ဖမ်းဆီးထားတဲ့သူတွေကိုဆက်လက်စစ်ဆေးရအောင်မယ်လို့သူကဆိုပါတယ်။အဖမ်းဆီးခံရမှုစီရင်ကွယ်လွှမ်းမှုတွေရှိနေပေမဲ့လက်ရှိရွာတွင်နေရာနှက်သိမ်းရှောင်နေရတဲ့အခြေအနေကြောင့်စီရင်တိကျအတည်ပြုနိုင်ဖို့ခက်နေသေးတယ်လို့ကြေးရွာအုပ်ချုပ်ရေးဖွဲ့ဝင်ဒုကပြောပါရယ်ဒီမနက်မှာတဘာဝနေစီဆရာတော်ဥပညာဇောရဥဆောင်တဲ့အကူကြီးပေးရေးဖွဲ့ကနေပေါက်တော့ပြင်ကိုရောက်လာပေမဲ့လည်းစစ်တပ်ကနေရွာထဲပေးမဝင်ပဲမုံလွယ်ပိုင်းမှာမြန်မာစစ်တပ်ကရွာထဲကနေထွက်ခွာမှဝင်ရောက်ဖွင့်ရခဲ့တာပါမြန်မာစစ်တပ်ကနေရွာထဲဝင်ရောက်လာပြီးပြည်ကမှုတွေလှုပ်ဆောင်ခဲ့လို့ရွာသားတော်တော်များများရွာကနေတိမ်းရှောင်နေရတယ်လို့လည်းပေါက်တော့ပြင်ရံမိရဖတူးကပြောပါတယ
်။ဒိတ်ကွေးဝါတို့မရှိပါဘူးအပြန်လာတို့မရှိပါဘူးဆိုတော့ပိတ်ဆက်တကမြန်မာတို့ကဖြစ်နေရတယ်။ရွာထက်ကနေပြီးတော့ပိတ်တယ်။အမျိုးကလည်းပိတ်တယ်။အကုန်လုံးနေကြရတာဒီဖက်ကနေကျေးရွာလို့ပုံကဆန်ဆောင်ဒီပြန်တို့အခုစီရုံးတိုင်းရွာတွေတို့တူတူဆက်နေတယ်နဲ့တွေ့နေကြတယ်။
ပေါက်တော့ပြင်ကြီးပါဟာအင်ချီ၄00နီးပါးရှိပြီလူကြီး၃00ကျော်ရှိပြီမဲ့လဲလက်ရှိမှာတည်းမှာလူကြီးရာကနန်းလောက်တာကြာနေခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ရခိုင်လက်နက်ကအဖန်ကြားရေးတာဝန်ခံခိုင်တုကကတော့တရပိုင်းတွင်မြောက်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်ဆိုတော့ဆက်ရှိရနေကမင်းပြမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေးဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ခဲ
ဒီတော့ရရှိတဲ့တောင်တန်းပုံမှန်နေပြီးတော့တိုက်ပွဲအပြင်းထန်ဖြစ်ခဲ့တာရှိအဲ့ဒီမှာလည်းပဲဗမာစစ်တပ်ကအကြအဆုံးတွေရှိတယ်ဗျဒီတိုက်ပွဲတွင်ဆွေကျင်နဲ့တိုင်းသားကြေးဝါသားနေရာကျော်ဟာပန်းမြောင်တိုက်နဲ့ဘွေရကန်စိတ်ဆွေဖေးချောင်စခန်းကိုတိမ်းချောင်ရောက်ရှိလာခဲ့ပါတယ်မနေ့ကတဘာဝနဲ့ဒီဆရာတော်နဲ့ဖွဲ့ဟာဒုက္ခတဲ့စခန်းကိုစန္ဒရိကာကူညီပေးဆောင်ခဲ့ပြီ
ပြည်မှာသာတိုက်ခိုက်မှုတွေများလာနေတယ်လို့အေဖွဲ့နဲ့ပတ်သက်သူလို့မသိငါတဲ့လူတွေကိုဖမ်းဆီးရေးယူမှုမှာတနည်းတစ်ခြားများလာနေပါတယ်စစ်ရေးကာလတုန်းတွင်ရွာသား 80
ကျော်ကိုဖမ်းဆီးရေးယူမှုတွေလုပ်ဆောင်နေတယ်လို့တိုက်ပွဲစဉ်တွင်ရွာသား၄000ကျော်ဟာလည်းစစ်ဘေးတိမ်းရှောင်နေရတယ်လို့ရခိုင်လူမှုကွန်ရက်ရေးဖွဲ့ကနေစီးရင်ပြစုထားပါတယ်ခင်ဗျာ ဖီယိုရဲ့မြန်မာပိုင်းသတင်းတောက်9ကိုအင်တာနက်ပတ်သက်ပြီးပြည်내ဆိုရောက်ကိုကန့်ကွက်ခဲ့လို့တရားစွဲခံထားရတဲ့လူငယ်တွေဟာဒီကနေ့ကြားရောက်တဲ့တရား54လေးချိန်မြောက်ကရင်နီအမျိုးသားနေမှာတော့ကိုယ်တိုင်သွားပြီးတော့အဖမ်းဆီးခံလိုက်ကြပြီဖြစ်ပါတယ်ပြီးတော့သူတို့ရဲ့အမှုကိုဥပဒေအရဆက်ပြီးတော့ရင်ဆိုင်သွားမယ်လို့ဖမ်းဆီးခံကရင်နီလူငယ်တွေကပြောပါတယ်ဖီယိုရဲ့မြန်မာပိုင်းသတင်းတောက်ကိ
နိုင်ငံရေးရာဇဝတ်ကောင်တွေမြို့သားတပ်ဆောက်ဖို့တွေလိုရေးသားကြေညာချက်ထုတ်ခဲ့လို့တရားစွဲခံထားရတဲ့ကရင်ပြည်လူငယ်တွေဟာဒီနေ့ဇွန်လ22ရက်မှာကိုယ်တိုင်တွားရောက်ဖမ်းခံလိုက်ပါတယ်ကရင်ပြည်လူငယ်6ယောက်ကသူတို့ရဲ့ကြေညာချက်ကိုမလ25ရက်မှာလက်မှတ်ထိုးထုတ်ပြန်ခဲ့ပြီးအဲဒီနောက်ပိုင်းအစိုးရနဲ့အချိန်ချင်းညှိနှိုင်းတာတွေလုပ်ခဲ့ပေမဲ့နောက်ဆုံးတွေ့ဆုံပွဲမှာကရားပြည်နယ်ဝန်ကြီးချုပ်ကဗိုလ်ချုပ်ကြေအုပ်ကိုရွှေ့ပြောင်းပေးမှာမဟုတ်ဘူးဆိုတဲ့စကားကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်းသွားပါတယ်အဲ့ဒီနောက်ပိုင်းပြည်내အစိုးရကကြေညာချက်ထုတ်ပြန်ခဲ့တဲ့လူငယ်6ယောက်ကိုနိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ရေးဥပဒေပုံမှန်30နဲ့တရားစွဲလိုက်ပြီးတယောက်ကိုအရင်ဆုံးဖမ်းဆီးလိုက်ပါတယ်။ကျန်တဲ့9ယောက်ကိုတော့ဖမ်းဝရမ်းထုတ်ပြီးရှာဖွေခဲ့ရပါ။ဒီစွဆွဲချက်တွေဟာတရားမျှတမှုမရှိကြောင်းဖမ်းဝရမ်းထုတ်ခံထားရတဲ့ကရင်ပြည်လူငယ်တယောက်ဖြစ်တဲ့ခွန်တော်မတ်စ်ကပြောပါတယ်
။ဒီမိုကရေစီဖြစ်မှာကျွန်တော်ဒီလိုအလောက်ကြီးခင်းချုပ်ခံနေရတာကျွန်တော်ကိုယ့်ကိုကိုယ်ယဉ်ကျေးမှုကိုပေါ်ထုတ်တာကျေးရုပ်ဆိုတဲ့ကိစ္စကကျေးရုပ်အတမှာကျေးရုပ်ပဲ။ဒါပေမဲ့အဲကျေးရုပ်နောက်ပွဲမှာကျွန်တော်တမိုင်းကိုတနေတာ။ဒီမှနေပြောင်းလာတဲ့လူတွေအဲ့နိုင်အဲ့ပြည်နယ်သားတွေကကျွန်တော်တို့လာပြီးတော့စိုးမိုးနေတာလွမ်းမိုးနေတာ။ကျွန်တော်တို့မှခံစားချက်ရှိတယ်။ဒါပေမဲ့ကျွန်တော်တို့တင်ကြရင်အဲ့ဒီအမှန်တရားနဲ့ကျွန်တော်တမိုင်းကိုကျွန်တော်ကာကွယ်နိုင်လိမ့်မယ်
။ဗိုလ်ချုပ်ကျေးရုပ်ကိုကရားပြည်နယ်မှာမဆိုင်ထူခင်ကတည်းကဒေသခံတွေကတောက်လျှောက်ကန့်ကွက်လာခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်ကျေးရုပ်ဆိုင်ထူပြီးအခါမှာလဲဘတ်ဂျက်ငွေသုံးဆွဲရတဲ့အပေါ်မှာပွင့်လင်းမြင်သာမှုမရှိတာကိုလူထုကထောက်ပြခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကရင်ပြည်လူငယ်တွေရဲ့စံနာထုတ်ဖော်ရာရှိခဲ့ပြီးရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းခဲ့တာပါ။ဒီပြဿနာရဲ့အပေါ်မှာပြည်အောင်စုအစိုးရရဲ့တုံ့ပြန်တာမရှိသေးကြောင်းဖမ်းဝရမ်းထုတ်ကန်ထားရတဲ့ကရင်ပြည်လူငယ်နောက်တစ်ယောက်ဖြစ်တဲ့ပါစကွာလေကအခုလိုပြောပါတယ
်။ဒီကိစ္စမှာလဲပြည်ထောင်စုအစိုးရနေနဲ့လဲနှုတ်ပိတ်ပြီးနေတာကခေါင်းမုန်တဲ့ပြည်ထောင်စုဆွေးရတဲ့ကျွန်တော်မပြောနိုင်ဘူး။ဆိုတော့ကျွန်တော်နိုင်ငံကမသူပွဲပြောင်းမှုတွေနဲ့စွန့်နေတဲ့နိုင်ငံဖြစ်တယ်။နိုင်ငံတော်ကိုဥဆောင်တဲ့လူတွေကမသူပွဲပြောင်းမှုလက်ခံရလိမ့်မယ်။လက်မခံဘဲနဲ့တိုင်းနာလူနယ်စုပြည်နယ်တည်တည်တို့မှရှိတဲ့တမိုင်းတို့ရဲ့ယဉ်ကျေးမှုတွေကိုလက်မခံဘဲနဲ့ဘလောက်ပဲအမျိုးသားပြည်နယ်ပြည်ညာရေးတိုက်ဆောက်ပြီးဆောက်တဲထည့်ရေးသဘောဖြစ်လိမ့်မယ်။တဲ့ပြန်မှန်နဲ့ရင်းချမ်းတိဆောက်မှုပဲဖြစ်လိမ့်မယ
်။ကရင်ပြည်မျိုးသားတွေနဲ့တိုင်းရင်းသားတွေအားလုံးဒန်းတို့ခွင့်ရရနိုင်တဲ့ဖက်ဒရယ်ပြောင်စုပေါ်လာဖို့ငင်းငယ်ကြီးနဲ့လူခွင့်ရအတွက်လေးနက်ထားပြီးလုပ်ကြဖို့ကရင်ပြည်လူငယ်အင်အားစုကဒီနေ့ကြားရောက်တဲ့144ကျင်းမြောက်ကရင်ပြည်မျိုးသားနေမှာတော်ဝင်လာပေးဖို့ခဲ့ပါတယ်။သူတို့ရဲ့အမှုကိစ္စကိုတော့တရားဥပဒေတိုင်ဆက်ပြီးရင်ဆိုင်သွားမယ်လို့ပြောပါတယ်။
ကြာသိင်ကအောင်စံတော်ရတဲဦးကြောင့်မှကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဗဟုရဲ့ညီလာခံကနေလက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက်ရောက်ပြီးအလူငွေ300ပံ့ပိုးလှူဒါန်းခဲ့တာပါ။အမျိုးဘာသာသာသနာစောင့်ရှောက်ရေးကောင်းဆောင်အောင်မှကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရဆန့်ကျင်ရေးကြေညာချက်ထွက်လာတာလဲ။ Now, the young old dance at Anajoga, Bajan, a gulu, Mulugana Valley, Sarah in the Pedder B. DOA, Zonan Senna, Seninia, Daily Lines is a Masuniaoma. Powin Suni, Mimian Ludwig, and in it, VOA phone number. ติดนิดตรงนี้นี่ตรงชิ้นนี้งั้นงั้นอะไรก็ขออยู่บีสัตว์ตัวนี้เมื่อเจอฟงนั้นแม่กูจูดินเปปูท่านไหนมาเลยกูได้มาป่าวในนี้เรื่องนี้เลยอีเมลเนี่ยเว็บพี่เพื่ออาจารย์ไฟเนี่ยเว็บพี่เพื่อวีโอเอเอฟเฟซบุ๊กสามีน้ำมาเลยแม่ชัดด้วยจูดินยี่ตาเปปูท่านไหนมาเลยชิ้นนี้เนี่ยได้ยินเรื่องชิ้นนี้จูจูว่าเลยครับ
ตีเป็นไซบูร์ก้าเองค่ะมีอันนี้แต่เมียนูเรวาธนาวาอาทิตย์ที่ผ่านตัวเองเช้าวันนี้มาเป็นวิสัยอะไรก็ใจปาร์เลยลูกเปียวปาร์เลยไวท์นาวเดบลูม
And they will be green and then they have fall colors so they change
ตัวพวกนี้เป็นสีสูงละไหมสองบ้ามาตีเยอะด้วยยางเปียวไหมแต่ในลงเปียวนี่ได้เลยถ้าจังเปียวเชียนตีเป็นไซบาร์
Trees make a huge difference in the climate around your house and also energy savings. If
they shade the year, a year, เมื่อก่อนส่วนอินทรีย์ได้ที่เป็นสายพิวบีซีเซมาปูบังป่าวินลาราอคุสุนีนันนิชิบาบีตัวก็ที่นี่ต่อแป๊บโกเลียเซตอาเปกอมนีเนอาบอดีที่เป็นสายพิวอีปราฮิตาฟาวเดชั่นเพื่อการปีเดดอกวัดที่เป็นเด็กเล่นสังยาทาวาเรมันนี่การตัวก็อันนี้ยังไม่เปิดเป็นที่เป็นสายเขวาเรสาวมาลีกเวปีเดลูนี่มาเย่ปีเดที่เป็นวิกาส่วนอิงกุเลชุดอาปีเดตัวเองวิกงจีจ้าเตตาซีบาเร
The Arbor Day Foundation just launched an initiative along with our partners called the Time for Trees Initiative.
ပက်ကိုလျက်စစ်တဲ့အပေးကုမ္ပဏီပြောခွင့်ရခရစ်စတီနာဟာပါကတော့ဒီစီဇန်ကိုလွန်ခဲ့တဲ့ရှင်းနှစ်ကစပြီးမြို့တော်ဝါရှင်တန်ဒီစီတဝိုက်မှာလူကြိုက်များလာတယ်လို့ဆိုပါတယ်။အာဘဒေးတပင်ဆိုင်ပြူရဲ့အစီအစဉ်အရဘယ်လိုနေရာမှာဘယ်လိုအပင်မျိုးစိုက်ရင်တင်တော်ရဲဆိုတာကိုလည်းသူတို့ဝက်ဘ်ဆိုက်မှာအပင်ဆိုက်သူတွေကသဘောထားမှတ်ချက်ပေးနိုင်တယ်လို့ခရစ်စတီနာဟာပါကပြောပါတယ်။ တပင်းတွေကိုချစ်မြတ်နိုးတဲ့အန်ခမီယာကတော့စွမ်းအင်ချွေတားရေးတပင်းဆိုင်ပြူပီအစီအစဉ်မှာပါဝင်ကြဖို့အားလုံးကိုတိုက်တွန်းထားပါတယ်။ကမ္ဘာတစ်လွှာလူတွေအားလုံးတပင်းတွေပူဆိုက်လာပြီးလေတုရေတုအေးအတွေးမြင့်တက်အောင်လှုပ်ဆောင်ပေးရတာကနေစွမ်းအင်သုံးဆွဲမှုကိုချွေတားနိုင်မှုကဒီအစီအစဉ်ကိုဦးဆောင်သူတွေရဲ့မျှော်မှန်းချက်ပဲဖြစ်ပါရဲ့ရှင်။
မြန်မာတစ်စီအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗီအိုအေမြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလှရီကတော့ဒီလောက်ပါပဲ။ဒုတိယပိုင်းဇက်တိုက်ထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍဒီမှာတော့အမျိုးသမီးကဏ္ဍ၊သုတဆောင်လင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်ကတော့ညဆယ်နာရီအထိလှိုင်းဒိုမီတာ25-30နှစ်နဲ့50တက်
ဒီဝေမြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇွန်လ21ရက်တောက်ကြနေညပိုင်းဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 1169လှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီချီထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမျိုးသမီးခန္ဓာတုတ္တဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာခန္ဓာမှာနားဆင်ရမှာကတော့
If you're a teenager and you already built a plane, you can say to yourself, well, I built a plane when I was a teenager. What else can I do?
ဆက်ကြောတဲ့ကျောင်းသားကလေးတွေသူတို့ကိုယ်တိုင်တိဆောက်ပြီးတော့ဒီကဘာကိုဖြတ်ဖို့စူးစမ်းနေတဲ့လေယာဉ်လေးတွေရဲ့အကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအပတ်စဉ်ခန္ဓာတွေကအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။ကဘာတဝန်းကအမျိုးသမီးတွေဟာတာမန်အခြေအနေမှာတောင်မှအမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေရဲ့ဒဏ်ကိုခံခဲ့ရသလိုတာမန်အခြေအနေထက်ကျော်လွန်တဲ့စစ်ပွဲတွေလက်နက်ကင်ပဋိပက္ခတွေဖြစ်ပွားရာနေရာတွေမှာဆိုရင်တော့မိသားစုအခက်အခဲတွေနဲ့အတူအကြမ်းဖက်မှုတွေနဲ့စစ်ပွဲတွေရဲ့ဒဏ်ကိုပို့ပြီးတော့ခံစားရလေးရှိပါတယ်။လူတွေမမြင်နိုင်တဲ့စိတ်ဒဏ်ရာတွေကိုအမျိုးသမီးတွေကပို့ပြီးတော့ခံစားရလေးရှိတာကြောင့်ဒီလိုအခြေအနေတွေကိုထည့်သွင်းစဉ်းစားပြီးတော့အမျိုးသမီးတွေကိုကူညီပံ့ပိုးတဲ့အထူးအစီအစဉ်ရှိသင့်တယ်လို့ကိုယ်တိုင်လည်းဒုက္ခတဲ့အမျိုးသမီးဘဝကိုဖြတ်တန်းခဲ့ရပြီးတော့ဒုက္ခတဲ့ကူညီဆောင်ရှောက်ရေးအမျိုးသမီးခွင့်ရလှူရှားမှုတွေမှာလည်းပါဝင်လှူရှားနေတဲ့အမျိုးသမီးတွေကပြောပါတယ်ဂျွန်လ20ရက်နေ့ဟာကမ္ဘာဒုက္ခတဲ့များနေ့ဖြစ်တာမို့အမျိုးသမီးဒုက္ခတဲ့တွေကြုံတွေ့ရတဲ့အခက်အခဲရုန်းကန်ရတဲ့ဘဝအခြေအနေတွေနဲ့အတူဒီလိုအမျိုးသမီးတွေအတွက်ဘလို့အထောက်အပံ့အကူအညီတွေလိုအပ်နေပါသလဲဆိုတာကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်
'Cause it only serves to make me more determined to achieve my final goal.
ကမ္ဘာတဝန်းလူပေါင်း82သန်းနီးပါးဟာအာဏာရှင်အစိုးရတွေရဲ့ဖိနှိပ်အုပ်ချုပ်မှုတွေလက်နက်ကင်ပြိပက္ခတွေနဲ့စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါတယ်။ဒီလိုဒုက္ခသည်သန်း80ကျော်ထဲမှာ50ရာခိုင်နှုန်းလောက်ကအမျိုးသမီးတွေပါ။ကိုယ်နိုင်ငံအတွင်းကနိုင်ငံရေးအကျပ်အထည်တွေစစ်ပွဲတွေကြောင့်ဘေးလွရာကိုထွက်ပြေးလာကြတဲ့အမျိုးသမီးဒုက္ခသည်တွေဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမှာပြစ်မှတ်ထားတိုက်ခိုက်ထားခံကြရသလိုခွဲခြားဆက်ဆံမှုတွေနဲ့တခြားသောစိတ်ပိုင်းရုပ်ပိုင်းဖိအားတွေကိုလည်းခံကြရလိမ့်ရှိပါတယ်။ဒုက္ခတဲ့မျိုးသမီးတွေကြုံတွေ့ရတဲ့အခက်အခဲတချို့ကတော့ကိုယ်တိုင်ဒုက္ခတဲ့ဘဝကိုဖျက်ဆီးခဲ့ပြီးလက်ရှိမှာလည်းဒီအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအာရှနိုင်ငံတွေကဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်အပံ့တွေပေးနေတဲ့ Community Health for Asian Americans အဖွဲ့ကမနွေဦးကပြောပါတယ်။
စစ်ပြေဆောင်ဒုက္ခသည်ဘဝအန္တရာယ်ကတော့အများကြီးပါပဲပြောလို့မဆုံးတော့ဘူးပေါ့နော်ကျွန်တော်မြန်မာပြည်စင်ကဘာမှာဆင်းဆင်းနိုင်ငံဒုက္ခသည်အများဆုံးနိုင်ငံထဲမှာကျွန်တော်မြန်မာပြည်ပါရေပေါ့ဆိုတော့ကျွန်တော်ရခိုင်ပြည်စင်လက်အခုလောလောဆယ်ကြီးလိုက်ပေါ့လူတွေတော်တော်များများရခိုင်လုံးကခလစ်စရခိုင်လုံးကအမျိုးသမီးတွေကလေးတွေအဖိုးအဖွားကြီးတွေကဘဝအန္တရာယ်အမျိုးမျိုးကြောင့်ဖြစ်ပြနေရတယ်ဒီနေ့ပေါ့နော်ဆိုတော့နာမည်တွေကတို့မှာဗားရဲ့မြို့ကြီးမှာခက်ခီရှိလေဆိုတော့စိတ်ပူပန်စောကတွေနဲ့ဖြစ်ဖြစ်နေရတယ်။စောင်းဝင်းနေအချင်းမကြည်ဘူးစိတ်ပန်းဆိုင်ရာနာမည်ဆိုင်ရာအရန်ပူပန်စောကမှုတွေရှိရဲ။ပြီးရင်စစ်ပြေဆောင်ဒုက္ခသည်တွေမှာမြေသားပြင်းကဖြစ်တာကကျွန်တော်ဒီဆိုင်ရာမြို့ကြီးတွေဖြစ်တယ်ခလေးတွေဖြစ်တယ်။သူတို့ခလေးတွေကလည်းအဲ့ဒီနေရာဒုက္ခသည်ဆိုင်တွေမှာမွေးဖွားလာတဲ့ခလေးတွေလည်းအများကြီးရှိတယ်။ဆိုဒီကလေးတွေစာဝင်းနေနေသူတို့မိသားစုတွေစာဝင်းနေတဲ့အဖြစ်ရှိရအဆင်မပြေဘူးပြီးရင်ကကျွန်တော်ဒီဒီဘဝရှင်ရှင်ဆိုင်ကြီးကတော့အရန်ကိုစိုးရင်ရတယ်နေတိုင်းဒီစိုးရင်ကိုစိုးရင်ရတာပေါ့နော
်ဒီလိုအခက်အခဲမျိုးစုံခံစားရတဲ့အထဲမှာအဆိုးဆုံးကတော့လူတွေမမြင်နိုင်တဲ့စိတ်ဒဏ်ရာခံစားရတာဖြစ်တယ်လို့မန်နွယ်ဦးကပြောပါတယ
်ဒုက္ခတွေလည်းဖြစ်တယ်ဘဝကိုလည်းအကြမ်းတမ်းခံရရင်ဟိုမှာစိတ်ပြေတံပေါ့နော်ဝါးမှလည်းသူတို့ဒီကြောင်ဖြစ်ခဲ့တယ်မိသားစုအခက်ခဲတဲ့အကြမ်းဖက်မှုတွေမှာလေကျွန်တော်ရင်ဆိုင်ရတဲ့ financial struggle တွေအများကြီးရှိတာပေါ့နော်အဲဒါကြောင့်လူတွေစိတ်ကြမ်းမာရရဆိုမှအရန်ကိုထွားမှဖြစ်တယ်နော်သူတို့စိတ်ကြမ်းမာရထွားမှဖြစ်လို့ရှိရင်သူတို့ ตรีอิงมาชีเลยตรีซาฟรีเลยมาเลยยังไงมั้งเนี่ยชีได้ป่ะส่วนอันนี้ฮะก็อันนี้ฮะอันนี้ฮะว่าดูเรื่องมันมีมั้งเนาะตรีสิ่งที่ทำไมเนี่ยบล็อกที่ที่เห็นมันชีเลยตรีซาฟรีเดียวบล็อกที่แค่ชีเลยส่วนอ่ะป่ะเนาะเพราะฉะนั้นตรงนี้ตอนเช้าอ่ะที่สิ่งประมาณเดียบีอันนี้ที่สิบสองเลยบัวมาซาฟรีเนี่ยแบบที่ลาเลยส่วนอ่ะที่สิ่งเดียร์ยังยังยังจะสมุนชีเด
ที่เดี๋ยวบอกนะมันเนาะเนี่ยสามพี่บอกแต่ที่หาเรื่องที่ทาวน์ลูกอะบอกเนาะมาที่มาเสียชีวิตชีวาลามะเนี่ยสามพี่เนี่ยเรื่องที่มาที่เราเรียนเรื่องนี้ในคลีเรียตัวจุ่มเนี่ยสิปีช่องเนี่ยบัวเลยบอกเนาะไอ้หาเรื่องยังโอ้แค่เออที่เรามีตัวมีด้วยยังปีอะไรจะมีปีด้วยข้าจ้าเลยที่ไล่ปลาอะไรน้องเสด็จยายขมุลีบอกเนาะยังมีบัวทุเรียนเนี่ยเข้ามาปูเยอะยงกันยังอะไรได้เลยใช่ไหมส่วนถ้าเรามีเนี่ยพัฒนาไปรอที่กุญย์สาวชาวมุล
ဒီလိုမျိုးအတွက်ရေးရရသူတို့တွေကအတရားမင်းသူတို့ခလေးတွေမွေးတဲ့ရှိမှာခလေးတွေကိုဒီဆောင်ဆောင်ရေးပေါ့နော်ဥပမာစနုံမှုတွေဝေလာမျိုးကျမရဲ့ရာကူညီဆောင်ဆောင်မှုတွေပြီးရင်သူတို့ရဲ့ကပ်ပါစီတီဘီလဒင်းအတွက်သူတို့ရဲ့ဒီပညာပိုင်းဆိုင်ရာပေါ့နော်စတိဖီကေတ်ရော အမ်သင်တန်းတွေပေးဖို့လို့လေးမလို့ထင်တယ်ဘာလို့ဆိုသူတို့တွေကသင်တန်းတွေပေးပြီးစာကြည့်ပေးကြရလာတဲ့နောက်ပိုင်းမှာသူတို့အလုပ်တွေဝင်ငွေများလာမယ်အလုပ်တွေရှားပါမှုတွေလည်းပဲကလေးနေလာမယ်အဲ့ဒါဆိုရင်သူတို့သူတို့မိသားစုကိုသူတို့ပြန်ပြီးပို့ပြီးကူညီနိုင်တယ်ဖုန်းလုံးမိသားစုစောင့်နေရေကိုဖုန်းလုံးရေးအတွက်အရေးကြီးတယ်ပြီးရင်အဓိကအမျိုးသမီးတွေမှာအထက်ကြီးရှိလဲဆိုတော့သူတို့မျိုးမျိုးမျိုးသမီ ဒီကူအင်္ဂလိပ်ဆိုရင်လဲဆိုသူတို့ဝိုင်းပြီးကူညီပေးတာတွေစိတ်မရှိကြဘူးတချို့မိသားစုတွေမှာဒီမိသားစုတွေကူညီမှုတွေမရှိတဲ့အတွက်ဥမာကလေးထောက်ထားရှိတဲ့အဲ့လိုမျိုးဌာနတွေကလေဖွင့်ထားပြင်လာပေါ့အဲ့ဒါဒီမှာပဲသူတို့တို့မှာအလုပ်အရှင်ပြေအလုပ်လုပ်နိုင်မယ်ဝင်ငွေကောင်းကောင်းရလာမယ်ဆိုတော့မိသားစုစာဝန်တွေပုံတွေအတွက်ကသူတို့ကအများကြီးဆောင်ရွက်နိုင်မယ်လို့ကျွန်မထင်တယ်
စပွဲရီကနေလူမျိုးပြီးတတိယနိုင်ငံတွေမှာရွှေ့ပြောင်းနေထိုင်ခွင့်ရတဲ့အခါမျိုးမှာလေအမျိုးသမီးဒုက္ခတွေရဲ့အခက်အခဲတွေကယက်တန်သွားတာမဟုတ်ပါဘူးနေရာတဲ့ပတ်ဝန်းကျင်တဲ့မှာရှင်တန်ခွင့်ရဖို့ရုန်းကန်ကြရပြန်ပါတယ်ဒီလိုရုန်းကန်နေနေရာမှာလေအမျိုးသမီးဖြစ်နေတဲ့အတွက်အခက်အခဲတွေကပိုပြီးများတယ်လို့ထားမြင်မှာနေစမ်းမှာဒုက္ခတွေဘဝအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူဘဝတွေက နေရာတိုင်းမှာတော့ဟိုဒီမှာဟုတ်တယ်အယူကြီးတွေမှာဆိုလို့ရှိရင်တော့public transportation ကိုကောင်းတယ်ဒါပေမဲ့တချို့နေမျိုးတွေမှာဆိုလို့ရှိရင်တော့မတော်ကောင်းမောင်းဖို့လိုတယ်ဒီမှာတော့မြန်မာပြည်လာတဲ့လူတွေကအဲ့ဒါလေးတွေကစာမတက်ကြဘူးလေနော်ဆိုတော့မျိုးသားလည်းကောင်းမောင်းဖို့လိုမယ်မျိုးသမီးလည်းကောင်းမောင်းဖို့လိုမယ်တချို့ရင်တင်လက်စင်းစားပြီးမျိုးသားလည်းရင်တင်ရမှာပဲဘာလို့မျိုးသမီးဖြစ်နေတဲ့အတွက်အိမ်မှာကလေးရှိတယ်အဲ့ဆိုလို့ရှိရင်မျိုးသမီးကဟိုယောက်ျားရင်တင်ပြီးတော့မှမျိုးသမီးတင်ဆိုတဲ့ဟာမျိုးပေါ့အဲ့တည်းကနောက်တစ်ဆင့်ပြန်သွားတယ်လေနော်အဲ့ဆိုအလုံးတော့ရမှာနောက်တစ်ဆင့်ပြန်သွားတယ်ဆိုလို့ရှိရင်ဝင်ဝင်ဒီကဝင်ငွေရှာတဲ့လူကယောက်ျားဖြစ်လာတယ်။ဒါပေမဲ့ဒီမှာမျိုးသမီးကလည်းဟိုဝင်ငွေရှာဖို့ရှာရမယ်။ယောက်ျားရောမိန်းမရောလုံးလုံးမလောက်ပါမယ်နော်။ဆိုတဲ့အခါကျတော့မျိုးသမီးကတင်ရတယ်နောက်မှပေါ့။ပြီးတော့ယောက်ျားကလည်းလှုပ်သွားတယ်မျိုးသမီးကလည်းလှုပ်သွားတယ်။ဒါပေမဲ့အိမ်ကလှုပ်ဖို့ပြန်အလုပ်ကနေပြီးအိမ်ကိုပြန်လာတယ်ဆိုလို့ရှိရင်အိမ်အလုပ်တွေကဘသူကလှုပ်ပါလဲ။ဒီမှာကူနေတဲ့ယောက်ျားတွေကတော့အများကြီးရှိပါတယ်။ဒါပေမဲ့အများစုကတော့လေအင်ရှင်မတွေကပဲပြန်လာရင်အိမ်အလုပ်လုပ်ကလေးကိစ္စကိုလုပ်အဲဆိုတော့ပင်မန်းတာကတော့မျိုးသမီးတွေကပူပင်မန်းတဲ့ဟာတာဝန်ယူရတာတွေကလည်းမျိုးသမီးတွေကပို့ပြီးတော့တာဝန်ယူရတာများတယ်
တတိယနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရတဲ့ဒုက္ခသည်တွေကိုသူတို့ဘဝတွေပြန်လည်ထူထောင်နိုင်ဖို့အတွက်အဲ့ဒီနိုင်ငံတွေကကူညီထောက်ပံ့ပေးတယ်စောင့်ရှောက်ပေးတယ်ဆိုပေမဲ့လည်းဒါတွေနဲ့တင်မလုံလောက်ပဲလက်နက်ကင်ပြိပက္ခတွေနဲ့စစ်ပွဲတွေအတွင်းစိတ်ပိုင်းရုပ်ပိုင်းဒဏ်ရာမျိုးစုံခံစားရတဲ့အမျိုးသမီးတွေအတွက်သူတို့ရဲ့စိတ်ဒဏ်ရာတွေကိုကုစားပေးနိုင်တဲ့အစီအစဉ်တွေလည်းရှိတဲ့နယ်လို့မန်နွယ်ဦးကပြောပါတယ်
နိုင်ငံတကာမှာကသူတို့မြန်မြန်ကလူတွေကြည်လည်လို့ရှိရင်ဒုက္ခစေဟာစစ်ပြေးချောင်တယ်စောင့်ဝဲနေရေးအကုန်ကြီးလိုတာတွေကိုပြင်းနေတယ် ဒါမဲ့သူတွေစိတ်ဓာတ်ပိုင်းဆိုင်ရာခံစားမှုတွေကိုကြာတော့အလေးနဲ့ထားပြီးတချို့ကူညီပေးတဲ့ဖွဲ့စည်းရောအဲ့လိုမျိုးအစိုးရရောနိုင်ငံတကာဖွဲ့စည်းရောစီစဉ်ထားတာလေတိမ်ရှိဘူးကျွန်တော်အဲ့ဒါကြောင့်မို့ကျွန်တော်ဒီ ဟာဘာကြောင့်လဲဦးမှာအနေနဲ့ဆိုရင်ကျွန်တော်အမေရိကရောက်လာတဲ့ဖြစ်ပြီးဆောင်ဒုက္ခတွေတွေဖြစ်ဖြစ်ဒုက္ခတွေလည်းအများကြီးပါပဲရောက်လာကြတယ်ဆိုတော့မြန်မြန်လူတွေကဒီမှာရှိတဲ့အစိုးရအဖွဲ့စီရောအင်ဂျီရောတခြားဆက်ဆံဆေးရေးကိုကြီးနေတာလည်းအများကြီးရှိပါတယ်ဒါပေမဲ့သူတို့မှာစိတ်တမ်းရာတွေရှိခဲ့တဲ့အတွက်ဒီနိုင်ငံကိုရောက်လာတဲ့နောက်ပိုင်းမှာသူတို့မှာပြန်ပြီးအထက်ကြီးကိုပို့ ဒီလိုမျိုးဒုက္ခတွေကိုကြုံတွေ့ရတဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာခက်ခဲတွေကိုဟန်တာနိုင်မှု
ဒီလိုမျိုးဒုက္ခတွေကိုကြုံတွေ့ရတဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာခက်ခဲတွေကိုဟန်တာနိုင်မှုကုညီပန့်ပိုးမှုတွေလိုအပ်နေတဲ့တစ်ချိန်တည်းမှာပဲဒီဒုက္ခတွေတွေအစကတည်းကရှိမလာအောင်လုပ်ဖို့ကလည်းအရေးကြီးပါတယ်စစ်ပွဲတွေလက်နက်ကင်ပြိပက္ခတွေဒါမရှိဘူးဆိုရင်ဒုက္ခတွေဆိုတာရှိလာမှာမဟုတ်လို့ဒီနေ့အမျိုးသမီးဒုက္ခတွေကိုကြုံတွေ့နေရတဲ့ဘဝအခက်အခဲတွေဟာလည်းသူ့ ီပရင်ပဲအမျိုးသမီးခန္ဓာကိုဒီမှာပဲအဆုံးသတ်ပေးရစေရှင
်မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာအစီအစဉ်မှာရှင်အခုသတင်းပတ်ရဲ့သုတဆုံးလေးအမေရိကန်တခွေအစီအစဉ်မှာတော့အမေရိကန်သမ္မတစီနင်းနဲ့ Air Force လေးအကြောင်းကိုကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်
Air Force One လေယာဉ်ဟာ American သမရကဘာတဝန်ခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတိဆောက်ထားတာလဲ။သမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲ။ဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါ။လူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမရစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်ရင်ထဲကရုံးခန်းတဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေယာဉ်ကိုဘယ်လိုဖွဲ့စည်းတိဆောက်ထားလဲဆိုတာလူအများကြည့်နိုင်ဖို့ပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရမ်းမှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုတန်းတွေကတော့$22ပဲပေးရမှာပါအသက်၄နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲဒီလိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cellphone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင် engine အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engineFeel free to walk up to it.
အင်ဂျင်လေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တစ်ပုံအကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်တက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်တက်နိုင်တာပါတကယ်တော့လေ Air Force One လို့ခေါ်တာဟာသမရစီးနင်းတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယွင်းမရှိအောင်အတွက်နာမည်ပေးထားတာပါသမရတတန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force One လို့မခေါ်တော့ပါဘူ
း An Air Force One has also carried the bodies of our deceased presidents on one final ride. It's to their place of rest.
Now, when you go to the Tamara Haunigo, you can see the Tamara Haunigo, you can see the Tamara Air Force One, go to the Tamara John F. Kennedy, Lyndon Johnson, the Tamara Ford, and the Tamara Haunigo, Tamara Ronald Reagan, and the Tamara Haunigo, and the Tamara Haunigo, to Tamara Tawin using a linye twin piercing time, Pianle piercing tapi gavare, linye shibai maro, Tamara ye egan, ekane, a sea wagon, young and vishivare, Tamara ekamaro, the out egadin, nalun chatavare, Air Force lin boma, Tamara canega luelu, lin muri atrata ea shivare, Tamara yon and we, a tulu no ye peria, couch tangone, gemini bomawe, eja yarawa, Tamara seeded lin so we may lay, zinc and boots surate. Long and to a presidi sautara jama, a sea we can go chila mesurinle, two jaja de gutia mawa, be laid on aminga young and suro, the verbal matinare go be good in mama on, a tango de lo tadalu, a sea we tango nima suinle, sea belt tango kabadi gutia mawa, ain't no galia garo, tamara young poveni, tamara lunjuni, pue ederine, the end of the great niari pawimari. American Bianzua, Lula Soft, Piosu Gunet, the name media, Lula Quingo, Lee Tarin and Pirajao, the name mediary, Tamara Dwali Yagu, Lipa Nayao, Season P Tarawa, the name mediary, the Mashibuso Yen, Tapanaha, Payeno Pidama Bolule Suvare, Air Force One Lima, Tangua Chasa Nagunigani, Tangua Goza Ligunetti, Nedonzaja Mu Tangere, Gija Yemu, Howie Franklina, Tamara Bill Clinton Letterga,
I had to wake him up. He only had 2.5 hours sleep. So I came in
and I went over.
President Bush, he was a pretty much
a regular standard. He didn't have any specific.
When I was hired, my official photograph with President Reagan.
Lee Muran Pilaro, Tamara Reagan, and Matan Tabon Yede Kama, Tuga Pacongo Petavare. But Mazo Mu the Muanansra, Tuga Thirily. Tamaraga Peletigin Nita Dulechito, Jamago Pepi, Peggy, Dori Along Baumi Wodeka, Chit the Pet, a Yinshu Dumima, Not Pego, Tawayarasoro, Alonga, Duduabe, Subi, Mesa Piragaro, the Gago, Mina Ziava.
Air Force One Lee Moma, Mimi Nanzia Pier Dile, Mia Piashi Nirawa, Tangua Chosset Dungunet, Nuimbala Rema, Tamara John F. Kennedy, Lojan Kaya Pierre now, Duria Tamara Lyndon Johnson Ha, Air Force One Lee Moma, Tamara Piet Gentesa Jinsoge Vuare, Tamara Sinine Lee Guro, the Charlie in the Yotrimu Machine also Biro, Tamara Eisenhower Letema, Air Force One Luname Pigarawa, Agulo Air Force One Lee Ponsan Duti Sabiro, American Bidanzuga Murima, Leyland Piatabu, the Children's Democracy Project, Apoika Seasonawa, Rhode Island Pinema, Boeing 747 Contin Lee, Hound Zigo, Tamara Sinil Shire, Lee and Ponsan to Salo B, Aldo Bala Grega Salo, Nishine Habama Piata Tarawa, the Children's Democracy Project, Apoika, American Bidanzuga, Tanga Zelao Shire, Kling and Music Tedwe, Nanga Yema Segwin Zala Ao, Legend Pinya Pinide, Apoiji Piabarakna.
ဒုတိယဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုကိုအောင်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါက်ခင်မြတ်သက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နှီးပညာကဏ္ဍနားဆင်ကြရအောင်ပါရှင်
ဒီကဘတ်တော့ဘီမူးဖြစ်ချင်သူတွေအင်ဂျင်နီယာလုပ်ချင်သူတွေအားကြစေမဲ့ U Dream Global အဖွဲ့ကြီးရဲ့ Cape to Cairo အစီအစဉ်အကြောင်းကိုပြောပြပေးပါမယ်
ဒီဖွဲ့တွေကဆဲကျော်တဲ့ចောင်းသားကလေးတွေဟာတောင်အာဖရိကတိုင်းចောင်းဘက်အစွန်းကနေမြောက်ဘက်အစွန်းကိုကိုယ်တိုင်ဆောက်တဲ့လေရင်နဲ့ကိုယ်တိုင်မောင်းပြီးကြော်ဖြတ်ဖို့အတွက်ကြိုးစားကြတဲ့အကြောင်းပဲ။တောင်အာဖရိကနိုင်ငံမှာ You Dream Global ကိုခေါ်တဲ့ NGO အဖွဲ့လေးတစ်ဖွဲ့ရှိပါတယ်။ဒီအဖွဲ့ကိုထူထောင်သူကအသက်18နှစ်အရွယ်မီဂန်ဝါနာပါ။သူရဲ့အဖွဲ့မှာဆယ်ကျော်တက်ရွယ်ចောင်းသားចောင်းသူက20ပါပါတယ်။သူတို့နေထိုင်ရာတောင်အာဖရိကနိုင်ငံကိပ်တောင်ကနေအာဖရိကတိုက်မြောက်ပိုင်းအီဂျစ်နိုင်ငံကိုင်ရိုမြို့တော်ထိအသွားပြန်လေယာဉ်ပြန်တမ်းနဲ့ကိပ်တူကိုင်ရိုအစီအစဉ်ကိုဆွဲခဲ့ပါတယ်။ဒီလိုအာဖရိကတိုက်ကိုဖျက်ပြီးပြန်တမ်းဖို့အကြံဘယ်လိုရလာတာပါလဲ
။ I was too lazy to study biology and then my imagination started going.And then
I was like, okay, let's start. ဒီကစာချက်ဖို့ဆိုသိပြင်းတာ။ဘာလို့ရင်ကောင်းမလဲလို့လိုက်စဉ်းစားရင်ကပဲ။ဟုတ်ပြီ။အာဖရိကတိုက်ပေါ်ဖြတ်ပြီးလေရင်နဲ့ပြန်ရင်ကောင်းမလားပေါ့နော်
။ဒီအတွေးကိုသူကလက်တွေ့အကောင့်ထဲပေါ်ဖို့အတွက်စူးစမ်းကြတာပါ။သူရဲ့ You Dream Global အဖွဲ့ထဲဝင်ကျင်သူတွေဝင်နိုင်ပြီလို့ကြေညာလိုက်တော့ရှောက်လွာလာတင်တဲ့သူကတထောင်ကျော်ရှိနေပြီးဒီထဲကမှသူကအဖွဲ့သား20ကိုရွေးခဲ့တာပါ။အခုလိုလင်းမြန်မောင်းဖို့အတွက်ကြံစည်နေပေမဲ့မိခင်မှာကားလိုင်စင်တော့မရှိသေးပါဘူး။အခုတော့သူပါဝင်အဖွဲ့သား6ယောက်မှလင်းမောင်းလိုင်စင်ရပါပြီ။သူတို့ဟာသူတို့ဆောက်ထားတဲ့ငွေရောင် Sling 4 Link လေးကိုအလှည့်နဲ့မောင်းပါပါ။ဒီလင်းမောင်းလိုင်စင်ရဖို့အတွက်လွယ်တော့မလွယ်လာပါဘူး။ဘွဲတစ်ခုယူဖို့အတွက်စူးစမ်းတယ်လို့စူးစမ်းကြရတာပါ။အခုတော့ဂျုံလာလည်းမှာပဲဒီခီးစင်ကိုစတင်နိုင်တာဖြစ်ပါတယ်။သူတို့ဟာ Cape Town ကနေ Cairo ထိပြန်တဲ့အခါမှာလမ်းမှာဝင်ပြီးနားမယ့်နိုင်ငံက17နိုင်ငံရှိပါလေ။အခုလိုဆယ်ကျော်သက်တွေလေကြောင်းခီးစင်အတွက်မဖြစ်နိုင်ဘူးလို့တွက်နေကြပေမဲ့ဖြစ်လာခဲ့တာမို့တခြားသူ့လိုလူငယ်တွေအားကြလာစေချင်တယ်လို့လည်းမီဂန်ကပြောပါလေ
။ If you're a teenager and you already built a plane, you can say to yourself, well, I built a plane when I was a teenager. What else can I do?
ဒီလိုကိုယ်တိုင်ကဆယ်ကျော်သက်တယောက်လည်းဖြစ်နေလေရင်မြန်တစ်စင်းကိုလည်းစောက်ခဲ့နေဆိုရင်ကိုယ့်ကိုယ်ကိုပြန်ပြောလို့ရတယ်။ကဲငါဟာဆယ်ကျော်သက်ဘဝမှာပဲလေရင်တစ်စင်းလဲစောက်ပြီးပြီးနောက်ဘာလုပ်နိုင်သေးလဲပေါ့နော်ဒါတင်မကသေးဘူးဆယ်ကျော်သက်တွေကအာဖရိကတိုက်ကိုဖြတ်ပြီးပြန်ပြနိုင်တယ်ဆိုတာကသူများထက်ထူးနေတာမို့တကယ်ပဲအားကျစရာပါ
သူရဲ့အဖွဲ့သားအယောက်20ဟာတောင်အာဖရိကနိုင်ငံထုတ် Sling 4အမျိုးအစားလေရင်အစိတ်ပိုင်းတွေကိုဝယ်ပြီးကိုယ်တိုင်တက်ဆင်ကြပါလေလေရင်အစိတ်ပိုင်းငယ်ပေါင်းကထောင်နဲ့ချီရှိကြပါဒီဆယ်ကျော်တက်ကလေးတွေဟာအခုသတင်းသုံးပါအတွင်းမှာပဲလေရင်ဒဇင်းကိုတိဆောက်နိုင်ခဲ့ပါတယ်။လေရင်အင်ဂျင်နဲ့လေကြောင်းဆိုင်ရာဆက်ကရီယာတွေကိုကျွမ်းကျင်သူတွေကကြီးကျက်တက်ဆင်ပေးကြပြီမဲ့လေရင်ဒဇင်းဖြစ်လာအောင်ကတော့သူတို့လေးတွေပဲလုပ်ခဲ့တာပါ။အခုလိုလေရင်တိဆောက်ခဲ့တဲ့အထက်မှာအသက်15နှစ်အရွယ် Agnes Samila လည်းပါပါတယ်။ပထမတော့သူတို့ဒီလိုအာဖရိကတိုက်ကိုဖျက်ပြီးတော့ပြန်ဖို့လေရင်တိဆောက်မယ်ဆိုတော့ကိုလူကြီးတွေကမယုံကြပါဘူးတဲ့အခုတော့သူ့အတွက်တိတ်ကိုဂုံယူနေပါပြီတဲ့ဒါအပြင်လင်းကိုယ်တည်းတက်ဆင်ရမှာရောလင်းတီးတီးငင်းငင်းမောင်းနိုင်ဖို့အတောင်ပံတွေတက်ဆင်ဖို့ဒါတွေကိုတာဝန်တွေယူပြီးကိုညီခဲ့တဲ့ဆက်လက်မကသူတို့လင်းအတွက်သူ့မှာယုံကြည်မှုအပြည့်ရှိတယ်လို့ပြောပါတယ်
I know for a fact that my team did their best, their absolute best, and I'm very confident that this airplane will
ကျမတို့အဖွဲ့ကအကောင်းတကအကောင်းဆုံးလုပ်ကြရဲဆိုတာကျမသိပါတယ်ဒါကြောင့်လေဒီလေရင်ကလေးကကိုင်ရိုအထိအသွားပြန်ကောင်းကောင်းမောင်းနိုင်မယ်ဆိုတာကိုကျမယုံပါတယ်
။သူတို့ဟာသူတို့ရဲ့လေရင်ကိုတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်ကနေကိပ်တောင်အထိအစမ်းပြန်တန်းကြည့်ခဲ့တာဖြစ်ပြီးကောင်းကောင်းပြန်တန်းနိုင်တာကိုတွေ့ခဲ့ရပါတယ်။လေရင်မောင်းမဲ့ချက်ရုပ်ထဲကတယောက်ဖြစ်တဲ့လက်ဆဲကိုနိုအာဆန်ကတော့သူတို့ရဲ့အောင်မြင်မှုအတွက်တိတ်ကိုပြောနေတာပါ။
That's our baby. Seeing that now it's no longer like about
ဒီလေရင်လေးကကျမတို့စောက်ထားတာလေစောက်ရဲ့ကလေးလေးပါအခုတော့လေရင်လုပ်ငန်းမှာလူကြီးတွေပဲလုပ်နိုင်တယ်လို့ပြောလို့မရတော့ပါဘူးကျမတို့လူငယ်တွေလည်းဒီလို project တွေမှာဝင်လုပ်နိုင်ပြီလေဒီလိုလုပ်နိုင်တာကြောင့်ပဲလေရင်လုပ်ငန်းမှာတကယ်ဝင်လုပ်လာချင်တဲ့သူတွေအများကြီးရှိလာတော့မယ်လို့ထင်ပါတယ
်လေရင်စောက်တာကနေကိုယ်တိုင်မောင်းရတဲ့အတွက်သူကိုယ်တိုင်အရင်ကတည်းကပို့ပြီးတော့လေရင်လုပ်ငန်းကိုစိတ်ဝင်စားလာတယ်လို့ပြောပါတယ် You Dream Global ကိုတည်ထောင်ခဲ့တဲ့မိခင်ရဲ့မိဘနှစ်ဦးစလုံးဟာလင်းရင်လုပ်ငန်းမှာအလုပ်လုပ်ကြပါလေ။သူ့ဖခင် Deswana ကပုဂ္ဂလိကလင်းရင်တွေမောင်းတဲ့လင်းမှုတယောက်ပါ။ Sling 4 လင်းရင်ကိုဆင်ဖို့ပုံမှန်တိုင်းဆိုအလုပ်သမားတယောက်နာရီ3000လောက်ဖို့လိုတာဖြစ်ပြီးဒီဆယ်ကျော်သက်တွေကသတင်းသုံးပတ်တွင်တက်နိုင်တယ်လို့ပြောပါလေ။ ူကသူ့သမီးမိခင်မောင်းမဲ့လင်းကိုစောင့်ကြည့်ဖို့နောက်လင်းစင်းနဲ့လိုက်ပြီးပြန်တမ်းမယ်လို့လည်းပြောပါတယ
် The plan is crazy enough. It doesn't need to be that crazy that my daughter must fly across Africa by herself. So I don't know. I'll go and
Africa တိုက်ကိုဒီဘက်ထိတ်ကနေဟိုဘက်ထိတ်အထိဖြတ်ပြီးလင်းမောင်းမဲ့သူကကျွန်တော်သမီးဖြစ်နေလို့စိတ်လှုပ်ရှားရတာထက်ဒီလိုပြန်မယ်ဆိုတဲ့အစီအစဉ်ကိုကမယုံနိုင်စရာပါဒါကြောင့်တမီးโอเคရဲ့လားလို့ကျွန်တော်ကိုယ်တိုင်လိုက်ပြီးကြည့်မှာပါကျွန်တော်ကသူ့ထက်ပိုပြီးအတွေ့အကြုံရှိတော့သူတို့ဆုံးဖြတ်ချက်တွေမှန်မှန်ကန်ကန်ချနိုင်အောင်လိုက်ပြီးအကူအညီပေးမှာပါအ
ာဖရိကတိုက်ကိုဖြတ်ပြန်မဲ့ចောင်းသားလေရင်ကိုဆောင်းဆောင်မဲ့လေရင်ပေါ်မှာမိခင်ရဲ့ဖခင်နဲ့သူလိုက်ပြီးတော့ပြန်မဲ့သူနောက်တစ်ယောက်ကတော့ U Dream Global Project ရဲ့ Director လည်းဖြစ်ចောင်းသားတွေရဲ့နှီးပြလည်းဖြစ်တဲ့လေရင်မှု Wanna Phenomenon ဖြစ်ပါတယ်တနင်္လာရဲမှာအချိန်ကြာစီထိုင်ရတဲ့လေရင်မောင်းသူတွေဟာပင်မနှွမ်းနေပြီးအာယုံမဆိုင်နိုင်ပဲဖြစ်လာလေရှိတာကြောင့်အထူးသတိထားဖို့လိုတယ်လို့ပြောပါတယ်
Obviously fatigue plays a big role that we need to manage with the students so that we can make sure that they are always awake that they're always sharp
သူတို့ပင်မပြီးအာယုံမဆိုင်နိုင်ပဲဖြစ်လေရှိတာကြောင့်ကျောင်းသားတွေဒီလိုမဖြစ်အောင်ကျွန်တော်တို့စီစဉ်ပေးဖို့လိုပါတယ်ဒါမှသူတို့လေးတွေအမြဲတက်ကြွလမ်းဆန်းနေပြီးဆုံးဖြတ်ချက်တွေလည်းမှန်မှန်ကန်ကန်ချနိုင်မှာပါဒါဟာသူတို့ရဲ့လောက်ကိုင်နိုင်စွမ်းကိုပိုလာစေမှာပါ
You Dream Global အဖွဲ့ဟာ Cape Town ကနေ Cairo Cairo ကနေ Cape Town အသွားပြန်မိုင်9500လောက်လေယာဉ်မောင်းနေမှာပါသူတို့ရဲ့လေယာဉ်ဟာ6နာရီခွဲလောက်တောက်လျှောက်ပြန်သန်းနိုင်တာပါသူတို့ပထမဆုံးရန်နာမယ်နေရာကနမီးဘီးယားကမ်းရိုးတန်းမြို့ကလေးဖြစ်တဲ့ Lutterets ပါအီဂျစ်ကိုမြောက်ခင်ဇင်ဘာဘွေမာလာဝီတန်ဇန်နီးယားကင်ညာအီသီယိုးပီးယားနဲ့အီရီထရီးယားနိုင်ငံတွေကိုဝင်มาဖြစ်ပါတယ်အပြန်လမ်းမှာတော့ယူဂန်ဒါ၊ရဝန်ဒါ၊ဇမ်ဘီယာနဲ့ဘော့ချဝါနာနိုင်ငံတွေကိုဝင်ဖို့စီစဉ်ထားတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်အောင်လုပ်မယ်
။ထိုခေမျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 1392328255 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါလိမ့်ရှင်။ကြည့်နေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကတလှည့်ကြီးညာပေးပါဦးရှင
်။ Iran ပေါ်တိုက်ခိုက်ဖို့ American သမ္မတ Donald Trump ကကြာသပတေးနေ့မှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေရဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလူမျိုးရေးတာဝန်ရှိသူတွေကတစုံတရာပြောဖို့ညှင်းဆန်နေကြပါတယ်။ဟွန်မှုစီတဲ့ကြားပေါ်ကနိုင်ငံတကာလေကြောင်းပိုင်နဲ့ထဲမှာပြန်တန်းနေစဉ်မှာအီရန်ဘက်ကအမေရိကန်ထောင်လိုက်ရေး drone ယာဉ်ကိုပစ်ချခဲ့တာလို့အမေရိကန်ဘက်ကပြောခဲ့တယ်လို့စိတ်ကိုမှားရွံ့တဲ့လောက်ရဖြစ်တယ်လို့သမ္မတ Trump ကဖော်ပြပြောဆိုခဲ့ပါတယ်။အမေရိကန် drone ယာဉ်ကလို့ဆိုတဲ့အစိပ်ပိုက်တချို့ကိုအီရန်ဘက်ကဒီကနေ့ပြသပြီးအီရန်လေကြောင်းပိုင်နဲ့ထဲကိုဝင်လာခဲ့တာသက်တည်ဖြစ်တယ်လို့အီရန်ရဲ့ Revolutionary Guards အထူးတပ်ဖွဲ့လေကြောင်းဆိုင်ရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာတော့ဒီကျောင်းသားထောင်ပေါင်းများစွာဟာအ내ရောက်ဝတ်စုံတွေဝတ်ဆင်ပြီးတော့ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။အငင်းပွားစရာဖြစ်နေတဲ့တရားခံလွှဲပြောင်းရေးဥပဒေကြမ်းကိုလုံးဝပြန်ရုပ်သိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်။ဒါရီမကဂျွန်လ၁၂ရက်နေ့ကဆန္ဒပြပွဲကိုဒီအထူးဂရုလို့ပြောဆိုတာကိုဟောင်ကောင်အာဏာပိုင်တွေအနေနဲ့ပြန်ရုပ်သိမ်းဖို့ကိုလည်းကျောင်းသားတွေကတောင်းဆိုကြပါတယ်။ကျောက်သမရာရှိချင်းပင်ရဲ့မြောက်ကိုရီးယားခီးစဉ်ဟာဒီကနေ့အဆုံးသတ်ပါတယ်။နှစ်ရက်ကြာခီးစဉ်တွင်မှမြောက်ကိုရီးယားနဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်သမ္မတရှီကအားပေးခဲ့တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးမှုတွေရှေ့မတိုးနိုင်ဖြစ်နေတဲ့အခြေအနေကိုကြော်လွားနိုင်ဖို့ထိရောက်တဲ့အခန်းကနေဆောင်ရွက်ပေးဖို့လည်းကမ်းလှမ်းခဲ့ပါတယ်။မြောက်ကိုရီးယားနဲ့တရုတ်နိုင်ငံကြားမှာဖြတ်တောက်လို့မရတဲ့ဆက်ဆံရေးရှိတယ်လို့ကင်ဂျွန်အန်ကလည်းဖော်ပြပြောဆိုပြီးတရုတ်သမ္မတရှီရဲ့ခီးစဉ်ကိုချီးမွမ်းခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုစော်ဝင်းလိုက်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ Sidrit Franklin ဖြစ်ပါတယ်ရှင်ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနက်ဖြန်မနက်ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.